COVID-19 ရောဂါကိုတားဆီးကာကွယ်နိုင်ဖို့အတွက်ထိုင်းနိုင်ငံကနေနယ်စပ်ကိုဖြတ်ကျော်ပြီးဝင်လာကြတဲ့မြန်မာအလုပ်သမားတွေကိုနယ်ရက်တွေမှာ community quarantine အဖြစ်ထားချီပြီးတခြားစောင့်ကြည့်နေတဲ့ကိစ္စနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့အကြောင်းကိုပြောပြပေးမှာပါ။ထိုင်းနိုင်ငံကနေနယ်စပ်ကိုဖြတ်ကျော်ပြီးဝင်လာကြတဲ့မြန်မာတွေကိုအရင်ကသက်ဆိုင်ရာပြည်နယ်မြို့နယ်အလိုက်ပြန်ပို့ပေးပြီးကိုယ်နေရက်တွေမှာပဲ home quarantine အဖြစ်14ရက်စောင့်ကြည့်တာမျိုးလုပ်ခဲ့ပေမဲ့အခုနောက်ပိုင်းမှာတော့သူတို့ကိုအစုလိုက်တည်တံ့ထားပြီးစောင့်ကြည့်တဲ့ community quarantine တွေကိုစတင်လုပ်ဆောင်နေကြပါတယ်။ဒီလိုအစုလိုက်တည်တံ့ထားပြီးစောင့်ကြည့်တဲ့ community quarantine တွေအတွက်နေရာတွေကိုစီစဉ်ထားပြီးပေမဲ့စောင့်ကြည့်ခံမဲ့လူတွေအတွက်အိပ်ယာတွေလိုအပ်နေပြီးအခက်အခဲတွေအများကြီးရှိနေတယ်လို့တာချီလိတ်မြို့နယ်အုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ
်။အခက်အခဲတော့အများကြီးရဒီကတော့ကျွန်တော်တို့ဟိုနေရာတော့ရှိရပါတော့။အဲကရင်မရှိတာမျိုးလို့ပြီးတော့ကျွန်တော်ဒီဆောင်းကောင်းပေါ့နော်။ဆောင်းကောင်းကိစ္စနည်းနည်းခက်ခဲတာမျိုးလို့ရှိတယ်ဗျ။လက်ရှိနေသားမှာတော့ဒါပဲလက်ရှိနေသားမှာတော့အဲ့အရာတော့အဆင်ပြေလို့လူအများကြီးဝင်လာမယ်ဆိုရင်တော့ထောင်ကလေးနဲ့ထောင်လေးထောင်ကလေးတော့ဝင်လာမယ်ဝင်လာမယ်ဆိုရင်တော့လက်ထားပြန်နေအားနဲ့တွေးဖို့ပေါ့နော်။တွေးဖို့မွေးဖို့အခက်အခဲဖြစ်လာနိုင်တယ်ဗျဟုတ်။
အခုလက်ရှိတာချီလိတ်မြို့နယ်မှာ community quarantine ထားထားတဲ့လူဦးရေက62ယောက်ရှိနေပြီးသူတို့ကိုကျန်းမာရေးစစ်ဆေးတဲ့အခါ12ဦးကအဖျားရှိနေတာကြောင့်မိုးကုတ်ဝိပဿနာကျောင်းမှာတီးတန့်စောင့်ကြည့်ထားတယ်လို့ဆိုရတယ်။အခုအချိန်မှာထိုင်းဘက်ကနေဝင်ထွက်ခွင့်ပိတ်ထားတာကြောင့်ပြန်လာသူတွေများများဆဆမရှိသေးပေမဲ့တရဝင်သွားလာခွင့်တွေဖွင့်ပေးပြီးတဲ့အချိန်မှာပြန်ဝင်လာမဲ့သူတွေကိုတော့သက်ဆိုင်ရာမြို့နယ်တွေကိုပြန်မပို့ပေးတော့ပဲနယ်စပ်မြို့တွေမှာပဲ community quarantine အဖြစ်တည်တံ့စောင့်ကြည့်တာမျိုးတွေကိုလုပ်ဖို့ညွှန်ကြားထားပြီးဖြစ်တယ်လို့လည်းတာချီလိမြို့နယ်အုပ်ချုပ်ရေးမှူးကပြောပြပါဗျ။ထိုင်းကပြန်ဝင်လာသူတွေကိုအိမ်မှာပဲတည်တံ့စောင့်ကြည့်ဖို့အစီအစဉ်တွေကနေသက်ဆိုင်ရာရက်ရွာအလိုက်သူတို့ကိုတနေရာတဲ့စုစည်းပြီးတိချာခွဲချစောင့်ကြည့်ဖို့ညွှန်ကြားချက်တွေကိုတော့လွန်ခဲ့တဲ့2ရက်လောက်ကစပြီးထုတ်ပြန်ထားတာပါ။ပထမမြို့နယ်မှာတော့ community quarantine တွေကိုကျန်းမာရေးစောင့်ရှောက်မှုအနေနဲ့တရက်ကို2ကြိမ်အဖျားရှိမရှိတိုင်းတာစစ်ဆေးပေးတာတွေတော့လုပ်ပေးနေတယ်လို့မွန်ပြည်နယ်ပထမမြို့နယ်ခရိုင်ကျန်းမာရေးဦးစီးဌာနကဒေါက်တာတင်းတင်းဤကပြောပါတယ်
။ဟောအဲ့ဒါဆိုတော့မနေ့တကယ်ညတကယ်အဖျားတိုင်းနဲ့မတော်အသူတို့မှာဟိုဗာခံစားရတယ်ခံစားရတဲ့ရောဂါလက္ခဏာပေါ့နော်။COVID-19 ရဲ့ယောဂလက္ခဏာပါရှိလေပေါ့မနေ့ချင်းညချင်းအမတို့ကကြည့်ပြီးတယ်အဲ့လောက်ပါပဲရှင
် quarantine center တွေအတွက်တိုင်းဒေသကြီးအစိုးရအဖွဲ့ကထောက်ပံ့ပေးတာရှိသလိုကိုယ်ဒေသတွေရဲ့အလှရှင်တွေအထောက်အပံ့နဲ့လုပ်နေကြတာတွေလည်းရှိကြကြောင်းလိုအပ်ချက်တွေလည်းရှိနေတယ်လို့မြို့နယ်တွေတိုင်းဒေသကြီးတွေရဲ့ကျန်းမာရေးဌာနတွေကတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာလေကြောင်းလိုင်းကဝင်ရောက်လာသူတွေကိုတော့ facility quarantine ဆိုတဲ့စီးရုံစီးကန်းနဲ့ကျန်းမာရေးဌာနတွေကတတ်မှတ်ပေးထားတဲ့နေရာတွေမှာ14ရက်တည်တံ့စောင့်ကြည့်ဖို့ညွှန်ကြားထားပါတယ်ထိုင်းနိုင်ငံနယ်စပ်ကတစင်းဝင်ရောက်လာကြတဲ့တောင်ကနန်းရှိတဲ့မြန်မာတွေကိုတော့ home quarantine ဆိုတဲ့အိမ်မှာတိကျစောင့်ကြည့်ဖို့ဆိုပြီးသက်ဆိုင်ရာဒေသတွေကိုပြန်လွှတ်ပေးခဲ့ပါတယ်ဒါပေမဲ့ထိုင်းနိုင်ငံကလာသူတဦးမှာကိုရိုနာဗိုင်းရပ်စ်တွေ့ခဲ့တဲ့နောက်အဲ့ဒီ home quarantine လုပ်နေသူတွေကို community quarantine ကြီးရွာဒေသအလိုက်တနေရာထဲမှာစုထားပြီးစောင့်ကြည့်ဖို့ဆိုတဲ့အစီအစဉ်ဖြစ်လာတာပါကျမအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်